ထိုင်းနိုင်ငံဘန်ကောက်မြို့ပြန်လေစိမ်းသားမှာရှိတဲ့ဖော့နဲ့ပလတ်စတစ်ကောစစ်ထုတ်တဲ့ဆဲယုံဝင်းမှာတနင်္လာနေ့ကပောက်ကွဲမှုတွေဇက်တိုက်ဖြစ်ပွားခဲ့တဲ့အတွက်တည်ဆုံးသူ2ဦးရှိပြီးတော့ဒဏ်ရာရသူ62ယောက်ရှိတယ်လို့ထိုင်းအာဏာပိုင်တွေကပြောပါတယ်။တနင်္လာနေ့မနေ့အစောပိုင်းဖြစ်ပွားတဲ့ဒီပောက်ကွဲမှုတွင်ဒဏ်ရာရသူတွေထဲမှာမိသက်62ယောက်နဲ့ကယ်ဆယ်ကူညီရေးတပ်လုပ်သားတွေလည်းပါပါတယ်။ပောက်ကွဲမှုကြောင့်လူနေအဆောက်အအုံပြန်ဝန်းကျင်မှာရှိတဲ့အခြားအဆောက်အုံတွေပါပျက်စီးခဲ့တာပါ။မိလောင်ချမ်းနေတဲ့ဒီဓာတ်ရုဆေးအောင်ကထွက်တဲ့အဆင်ငွေတွေမရှူမိစေဖို့နဲ့နောက်ဆက်တွဲပောက်ကွဲမှုတွေဖြစ်မှာဆိုရင်လည်းအတွက်အနာကဆေးအောင်ပအောင်ဒေတာကံဒီလိုဘေးလွရအရေးပေါ်ရှောင်တိမ်မှုအတွက်ကယ်ဆယ်ကူညီရေးအဖွဲ့တွေကလှုံ့ဆော်ပေးနေပါတယ်။တရားရသူတွေကိုရှာဖွေဖို့ကြိုးစားပေမဲ့မိရောက်ကတိတ်ကိုချင်းနေတာကြောင့်ခီးမပေါက်သလိုပောက်ကွဲမှုတွေကြောင့်တရားရသူအများပြားအကူအညီတောင်းနေတဲ့အတွက်လူဖြန့်ပြီးကူညီပေးနေရတယ်လို့ကယ်ဆယ်ကူညီလှုပ်တာကပြောတာပါ။မနေ့အစောပိုင်းကတည်းကလောင်ကျွမ်းနေတဲ့မိရောက်ကိုမထိန်းနိုင်ဘဲနဲ့မိတက်တက်ဖွဲ့ကရဟန့်ရန်တုံပြီးနှိမ့်မှမင်းငိမ့်သွားတာဖြစ်ပါတယ်။ဆေယုံမှာပောက်ကွဲမိလောင်ရတဲ့အကြောင်းရင်းကိုတေချာမသိရသေးပါဘူး။